ဂါဇာဒေသအပြစ်ခတ်ရဲစေးရီအခုနောက်ဆုံးအဆိုပြုချက်ဟာတစားကန်တွေတန်လေလွတ်မြောက်ရေးအစ္စရေးနဲ့ဟာမတ်အကြားစစ်ပွဲတွေအဆုံးသတ်ရေးအတွက်နောက်ဆုံးအခွင့်အရေးဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်ထိုနီဘလင်ကင်ကဒီကနေ့ပဲပြောလိုက်ပါတယ
် It's also time to make sure that no one takes any steps that could derail
this process. ပြည်ပလုံရမယ့်အချိန်မှာဒီလုပ်ငန်းစဉ်လမ်းလွဲသွားစေမယ့်ခြေလှမ်းမျိုးမလှမ်းမိစေဖို့တေချာအောင်လုပ်ရမယ့်အချိန်လည်းဖြစ်ပါတယ်လို့ Israel သမ္မတ Isaac Herzog နဲ့ဒီကနေ့အစောပိုင်းတွေ့ဆုံပွဲမှာဝန်ကြီး Blinken ကသတင်းတောက်တွေကိုပြောခဲ့တာပါဝန်ကြီး Blinken ဟာ Israel ဝန်ကြီးချုပ် Benjamin Netanyahu ကာကွယ်ရေးဝန်ကြီး Yoram Galan တို့နဲ့လည်းတွေ့ဆုံခဲ့ပါတယ် Israel နဲ့ Hamas တို့ကြားအောက်တိုဘာ9ရက်နေ့စစ်ပွဲဖြစ်ပွားချိန်ကစရင်ဝန်ကြီး Blinken ရဲ့အခုတချိန်ခီးစဉ်ဟာ6ချိန်မြောက်ခီးစဉ်လည်းဖြစ်ပါတယ် American Egypt နဲ့ Qatar နိုင်ငံတို့ကစစ်ဆက်ညှိနှိုင်းရေးမှုတွေဟာပြီးခဲ့တဲ့အပတ်ကကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံခဲ့ကြပြီးသဘောတူညီချက်တွေအကောင့်ထည့်ဖို့ရေးဆွေးနွေးခဲ့ကြပါတယ်ဒီသတင်းပတ်နောက်ပိုင်းမှာလည်းကိုင်ရိုမြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါသေးတယ် Israel ခေါင်းဆောင်တွေနဲ့ဝန်ကြီး Blinken တို့တွေ့ဆုံစကားပြောနေချိန်မှာပဲနယ်စပ်အနီးမှာရှိတဲ့ Israel ရဲ့စစ်တမ်းလျားတွေနဲ့ကန်ယူမြို့ကန်ယူရမ်းမြို့အနီးမှာရှိတဲ့အခြေစိုက်စခန်းတစ်ခုကိုဖောက်ခွဲပစ္စည်းတွေတင်ထားတဲ့ဒရုန်းတွေနဲ့ဒပြိုင်နဲ့တိုက်ခိုက်မှုလုပ်ခဲ့တယ်လို့ Hezbollah အဖွဲ့ကပြောပါတယ်ရှင်